မလေးရှားနိုင်ငံမြို့တော်နီးလေးလန်းသွားလမ်းမကြီးတနေရာမှာကြာသာရင်းနေ့ကလေရင်ငယ်တစီပြတ်ကျခဲ့တဲ့အတွက်လေရင်ပေါ်မှာပါတဲ့လူ၈ဦးနဲ့မြေပြင်ပေါ်ကကားမောင်းသူ၂ဦးသေဆုံးခဲ့လို့ဒေသဆိုင်ရာရဲချုပ်ကပြောပါရယ်မြို့တော်ကွာလာလမ်ပူရဲ့အနောက်ဘက်စီလန်ကောပြည်နယ်ကလေရင်ပြတ်ကျခဲ့တဲ့နေရာကနေအနက်ရောင်မိခိုးလုံးကြီးတွေထုထက်စွာတက်လာတာကိုအခင်းဖြစ်ပွားရာနေရာကတင်တဲ့ဗီဒီယိုဖိုင်တွေမှာတွေ့မြင်နေရပါတယ်အခုလိုလူ၁၀ဦးသေဆုံးခဲ့ရတဲ့လေရင်ငယ်ပြတ်ကျရတဲ့အကြောင်းရင်းကိုစုံစမ်းစစ်ဆေးနေတယ်လို့မလေးရှားတရုတ်ပို့ဆောင်ရေးဝန်ကြီးအန်တိုနီလိုက်ကဒီနေ့ပဲပြောပါရယ်စုံစမ်းစစ်ဆေးမှုတွေအရှိန်မြင့်ပြီးတည်တည်ချာချာလှုပ်ဆောင်ဖို့ညွှန်ကြားထားတဲ့အကြောင်းနဲ့အကြောင်းရင်းကိုသိတာနဲ့အများဆုံးလူသိရှင်ကြားထုတ်ပြန်ပေးသွားမှာပါလို့လည်းသတင်းတောက်တွေကိုသူကပြောကြားခဲ့ပါတယ်။ဒီလေရင်ငယ်မှာအခြားလေရင်ငယ်တွေလို CVR လို့ခေါ်တဲ့လေရင်မှုရဲ့နောက်ဆုံးစကားပြောဆိုမှုတွေနဲ့အခြားအသံတွေအပါအဝင်လေရင်မှုအခန်းအတွင်းဖြစ်ပျက်နေတာတွေကိုမှတ်တမ်းတင်တဲ့မှတ်တမ်းတင်ဆက်တစ်ခုသာတက်ဆင်ထားပြီးပြန်သန်းမှုဒေတာမှတ်တမ်းတင်ဆက်တက်ဆင်ထားခြင်းမရှိဘူးလို့မလေးရှားရဲချုပ်ရာဇာဦးတင်ဟူစိန်ကဒီနေ့ပဲပြောပါတယ်။တေဆုံးသူတွေရဲ့ရုပ်အလောင်းတွေအားလုံးကိုရရှိထားပြီးရှာဖွေလုပ်ငန်းတွေရဲ့95%ပြီးမြောက်ပြီးဖြစ်ကတရက်အတွင်းအပိသက်ဖို့မျှော်လင့်ထားတယ်လို့လည်းသူကပြောသွားပါတယ်ရှင်။